တရုတ်နိုင်ငံတွင်ရောက်နေတဲ့ကချင်ဒုက္ခသည်တွေကိုမြန်မာနိုင်ငံတွေကိုပြန်နိုင်အောင်စီစဉ်ဖို့တရုတ်အစိုးရကကချင်လူမျိုးရေးအဖွဲ့ကိုတိုက်တွန်းနေပါတယ်။ဒါကြောင့် KAO ကရွှေ့ပြောင်းပေးဖို့စတင်ပြင်ဆင်နေပေမဲ့လို့ဒုက္ခသည်တွေကတော့ပြောင်းရွှေ့ဖို့အတွက်ဆန္ဒမရှိကြပဲဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့ကတော့ဆက်သွယ်စုံစမ်းထားတဲ့ VOE သတင်းတောက်ကိုမိုးစောကထိုင်းနိုင်ငံကနေအခုလိုမျိုးသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တရုတ်နိုင်ငံရွှေလီခရိုင်နောင်တောင်မြို့နယ်အတွင်းမှာဒုက္ခသည်စခန်6ခုရှိပြီးစုစုပေါင်းကချင်ဒုက္ခသည်4500လောက်နေထိုင်နေတာဖြစ်ပါတယ်ဒီဒေသဟာဗမော်လွယ်ကျဲနမ်ခန်ကာလာရဲ့တစ်ဖက်ချမ်းမှာတည်ရှိတာဖြစ်ပါတယ်တရုတ်အာဏာပိုင်တွေကဒုက္ခသည်တွေကိုပြောင်းရွှေ့ဖို့တိုက်တွန်းနေတဲ့အကြောင်းကို KIO ဒုက္ခသည်ရေးရာတာဝန်ခံဦးတွဲပိစာကအခုလိုပြောပါတယ
်တရုတ်ကဆွေးရဆန်းနေတာပြန်ခန်းတော့ကြတယ်ဒါနဲ့ဟိုရင်းနှီးမှာကျွန်တော်ကျွန်တော်လည်းအထက်ကများကြီးရှိတယ်မတတ်နိုင်လို့ဆိုမှကောင်းပါတယ်ဆိုတော့ဖတ်ကတ်တာပြန်ကောင်းစလာတော့ဒီကျွန်တော်တို့ AO အရှိတ်ပိုင်းပိုင်းကုန်ပြီဒီဝိုင်းရဲ့အရှိတ်ကမှဆိုရင်ဒိုလိုင်းလာကုန်တော့မှတို့ကနာခတ်တော့တည်တယ်တော့ဒီတော့ဘလောက်တင်မှတို့ကလူထုကိုပညာပေးရင်းမှတို့ပြန်ခေါ်ရမလားဆိုဒီမှာတို့လက်ခံထားတဲ့ဘောလို့ရှိတယ်
KIO ဘက်ကတော့တရုတ်အာဏာပိုင်တွေကတိုက်တွန်းတာကြောင့်နောင်တောင်းစခန်းနဲ့16မိုင်လောက်အကွာ KIO ထိန်းချုပ်ရာလန်နာဇွတ်ဒေသမှာစခန်းတစ်ဆောက်လုပ်ဖို့ပြင်ဆင်ထားသလိုဒီရက်ပိုင်းတွေအတွင်းမှာဒုက္ခသည်တွေပြောင်းရွှေ့ရေးအတွက်တွားရောက်ဆွေးနွေးဖို့ရှိနေပါတယ်စခန်းပြောင်းရွှေ့ဖို့ကိုတော့လူထုသဘောထားပေါ်မှာမူတည်ပြီးဆောင်ရွက်မှဖြစ်မယ်လို့ဦးတွဲပီစာကဆက်ပြောပါတယ
်လူထုကဘယ်လိုပြောလာမလဲလူထုအရှင်းနဲ့ဘယ်လိုလဲဒါတော့မသိသေးဘူးလူထုကလည်းခဏကဒီသူစီအထားလေးနေရာကိုတို့မပြောင်းရှင်ဘူးဆိုရင်လည်းနည်းနည်းတော့အခက်အခဲလို့ရှိမှာပေါ့ဒါအကျဉ်းသားမှမောင်းထုတ်လဲလို့လည်းမရဘူးအဲ့ဒါလည်းဖြစ်တယ်ဆိုတော့နည်းနည်းတော့စဉ်းစားခက်တာပေါ့
နောင်တောင်းဒုက္ခသည်စခန်းကအမျိုးသမီးတယောက်ကတော့လောလောဆယ်စခန်းပြောင်းဖို့စိတ်ခိုင်းလာတာမရှိသေးကြောင်းပြောပါတယ်
ဒီကြောင့်မရှိဘူးကိစ္စဆိုတာအရင်ကတော့ရှိပါရင်ဒါမဲ့လောလောဆယ်ကတော့မရှိပါဘူးရှင်ကျမတို့ကဒီအစ်စ်ကလည်းနေနေပါဘူးရှင်ကျမတို့ကဒီမှာရောက်တာကျမတို့တမိမိပါရှိပြီရှင
်အခြားဒုက္ခတွေတူကတော့မိုးရင်းကာလဖြစ်တာနဲ့ကလေးတွေရဲ့ပညာရေးအတွက်ပြောင်းရွှေ့ဖို့ခက်ခဲကြောင်းပြောပါတယ
်အခုကျတော့ဒီမိုးတွေလည်းဖြစ်နေတယ်ပြီးတော့ဒီကျွန်တော်ဒီဆက်မှာကျတော့ဒီအစ်စ်ကြီးတွေဦးတွေလည်းရှိတယ်ပြီးတော့ဒီမှာတောင်းလို့တောင်းတာနေရာနဲ့အဲဒီတောင်းလို့အမီပေးပြီးတော့တို့တောင်းပြနေဆိုတော့ဒီကျွန်တော်ဒီတောင်းစားလေးကပညာရေးမှာဖြစ်ခဲ့သွားနေပေါ့အဲ့တော့ဆိုရင်တော့ကျွန်တော်ကျမလူကြီးနေကြတော့ဒီဒီနေ့ပညာရေးကုန်းနဲ့ဒီမှာလည်းဆင်းနေခွင့်တောင်းချင်လို့ပြောရပါမယ
်အခုအခါနောင်တောင်းစခန်းမှာကျောင်းသူကျောင်းသား800လောက်ရှိနေတာဖြစ်ပါတယ်နောင်တောင်းစခန်းဟာသူတို့ရဲ့မူလကျေးရွာအနီးမှာပဲတည်ရှိတာကြောင့်မပြောင်းရွှေ့လိုတာကလည်းအကြောင်းတစ်ကြောင်းဖြစ်နေပါတယ်လောလောဆယ်သူတို့ရဲ့နေရာရင်းကျေးရွာကိုမပြောင်းနိုင်သေးတဲ့အခြေအနေကိုတော့သူကအခုလိုဆက်ပြောပါတယ်
ဒီရွာဘက်ကိုကျတော့တောင်းနေလို့မရသေးဘူး။အခုကျွန်တော်တို့ရဲ့ရွာဒီကတော့ဒီပမာစစ်တပ်နေရနေရာယူထားတယ်ဆိုတော့တို့တောင်းနေတယ်ဆောက်ချာရှိဖို့အနေရှိဖို့တို့ကအဲ့အချင်းကလုံချတာမင်းဆိုတော့တို့ကကောင်းကောင်းနဲ့မကြည့်ဘူးဆိုတော့ပြီးတော့ဒီကျော်ပြားနေရင်ဒီမိုင်းတွေပါဖြောင်းထားနေရလိမ့်ရှိတယ်ပြီးတော့ဒီမှာအစွေရစစ်တပ်ပြားရဲ့မိုင်းတွေပါဖြောင်းထားတာရှိတယ်ဆိုတော့တို့ကတော့ဒီမှာတောင်းနေတော့မဖြစ်သေးဘူးကွာ
။ဦးထွေးပီစာကတော့ဒီရပိုင်းတွေအတွင်းအဲ့ဒီဒေတာဘက်မှာတိုက်ပွဲဖြစ်တာတွေရှိနေစေဖြစ်တယ်လို့ပြောပါလေ။နောက်တော့ဒုက္ခသည်စခန်းဟာအရင်နှစ်စခန်းစားဖွင့်ချိန်မှာလူဦးရေ6000လောက်ရှိပြီးတချို့တွေကတခြားအရက်တွေကိုပြောင်းရွှေ့ကုန်တာကြောင့်အခုအခါ4500လောက်ပဲကျန်ရှိတာဖြစ်ပါတယ်။မြမစူးအားနဲ့ KIO အကြတနည်းကြော်ကြဖြစ်ပွားခဲ့တဲ့စစ်ပွဲကြောင့်အခုအခါမှာဒုက္ခသည်9000လောက်ဟာတရုတ်မြန်မာနယ်စပ်နဲ့မြန်မာပြည်ကမြို့ကြီးတွေမှာခိုလုံနေကြရပါတယ်။တရုတ်မြန်မာနယ်စပ် KIO ထိန်းချုပ်ရာဒေတာမှာတော့9000လောက်ရှိနေတာဖြစ်ပါတယ်မြန်မာအစိုးရနဲ့ KIO အကြားမှာငင်းချမ်းရေးအတွက်ဆွေးနွေးတာတွေရှိနေပေမဲ့အခုချိန်ထိတော့မအောင်မြင်သေးပါဘူးဒီလိုမြန်မာနိုင်ငံဘက်ကလက်နက်ကင်ပြိပခတွေကနေထွက်ပြေးလာသူတွေကိုတရုတ်အစိုးရကလက်မခံဘဲမောင်းထုတ်နေတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့စစ်ပြေးဒုက္ခသည်တွေကိုကာကွယ်ဖို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကတိုက်တွန်းပြောဆိုခဲ့တယ်လို့တရုတ်အစိုးရဘက်ကလည်းလူသားချင်းစာနာတဲ့အကူအညီတွေပေးနေကြောင်းတုံ့ပြန်ပြောဆိုထားပါတယ်